Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် January 6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9လိုမီတာ15 29 25 32နဲ့ line meter 190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညတယ်မခင်ဗျာကျွန်တော်ကတော့ဇုံမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းခံထားသူ 8,500 နီးပါးရှိတော့ပါပြီအခုရက်ပိုင်းမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့ထွက်ပြေးသူ 800 နီးပါးရှိခဲ့ပါတယ်နိုင်ငံတော်ကမှကူးစက်ပြန့်နှံ့နေတဲ့ Omicron COVID မျိုးဗီဇကွဲဟာအာရှနိုင်ငံတွေမှာလည်းကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ချင်းပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီနေ့မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းကြားမှာလည်းပြစ်ခတ်မှုတွေရှိခဲ့ပါတယ်
ဒီတုန်းကအဲ့ဒီစစ်ပြည်ကတော့စစ်စင်ရေးမှာသူပေါင်းလက်ခဲ့တဲ့ကိစ္စတခုညပတ်သက်ပြီးသူ့ကိုစစ်ဆေးနေတာရှိတယ်။အဲ့ဒီစစ်ဆေးနေတဲ့စစ်ပြည်ကပဲအဲ့ဒါပြစ်ခတ်တဲ့ချိန်တော့ဖြစ်သွားခဲ့တယ်။အဲ့မှာအရာရှိတဦးတော့ပြေးသွားတာတော့ရှိပါတယ်
စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုမကြခင်မှာနှားဆင်ရဖို့ရှိပါတယ်ဒါပြင်လွန်ခဲ့တဲ့တစ်နှစ်ကအမေရိကန်လွှတ်တော်ဝင်ရောက်စီးနှဲမှုမှာပါဝင်တဲ့သူတွေကိုအရေးယူနေတဲ့အခြေအနေတခါထိုင်းနိုင်ငံက Omicron COVID-19 မျိုးကွဲကူးစက်မှုအခြေအနေနဲ့ကနေဒါနိုင်ငံဟာဟောင်ကောင်နဲ့တရုတ်နိုင်ငံကလူတွေရွှေ့ပြောင်းနေထိုင်မှုအတွက်ဘလို့ဆွဲဆောင်မှုတွေရှိနေသလဲစတာတွေကိုနှားဆင်ရဖို့ရှိပါတယ်ဒီကြောင့်နေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဥတ္တမောင်တန်းတို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့မနစ်ဖေဖော်ဝါရီလ1ရက်နေ့ကစလို့ဖမ်းဆီးချုံနောက်ရင်ခံထားရသူစုစုပေါင်း 8,468 ဦးရှိသွားပြီဖြစ်ပြီးအဲ့ဒီထဲက934ဦးကတော့အင်းစင်ထောင်မှာဒီကမှာ934ဦးကတော့ထောင်ဒဏ်ချမှတ်ခံထားရပြီဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကမနေ့ဇန်နဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရှိနေတဲ့တစ်ချိန်တည်းမှာပဲစစ်ကောင်စီဘက်ကအာဏာသိမ်းမှုဆန့်ကျင်ရေးမှာနီလန်းစုံနဲ့ပါဝင်နေသူတွေကိုလိုက်လံဖမ်းဆီးမှုတွေနဲ့ဇက်တိုက်ပြုလုပ်လာနေတာမှာမန္တလေးတိုင်းမေထီလာစစ်ပွဲရေးတပ်ကတူចောင်းသားတမကဥက္ကဋ္ဌကိုပိုင်ဖုံးမော်အိမ်ကိုဝင်ရောက်ဖမ်းဆီးတာမှာကာယကံရှင်ကိုမတွေ့တဲ့အတွက်ညီဖြစ်သူကိုဖမ်းဆီးသွားတယ်လို့မိသားစုနဲ့နှိဆက်တဲ့အသံဝိုင်းကပြောပါတယ်။ဒီချိန်ထဲမှာပဲစစ်တပ်ကအာဏာသိမ်းထားတာ17လကျော်လို့ဒီနေ့အတွင်းကိုဝင်ရောက်လာတဲ့အထိစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဒီကနေ့အထိဆက်ရှိနေဆဲဖြစ်ပါတယ်။စစ်အာဏာသိမ်းပြီးကတည်းကနေစဉ်ရက်ဆက်ဆန္ဒပြပွဲတွေပြုလုပ်နေခဲ့တဲ့သခိုင်းတိုင်းကလေးမြို့မှာကျောင်းသားတွေနဲ့ဒေသခံပြည်သူတွေပူးပေါင်းပြီးဒီကနေ့ဇန်နဝါရီလ9ရက်နေ့မှာ336ရက်မြောက်နေ့အဖြစ်လမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူပဲရင်းမာပင်မြို့နယ်အရှိချမ်းနဲ့ဆလင်းကြီးမြို့နယ်မြောက်ချမ်းမှာရှိတဲ့ကျေးရွာတွေကပြည်သူတွေစုပေါင်းပြီးတော့စစ်အာဏာသိမ်းမှုဆန့်ကျင်ရင်305ရက်မြောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ရွှေဘုံမြို့အတွင်းကကျေးရွာတချို့မှာလည်းဒေသခံတွေကအာတင်းတားဟိတ်လွိုင်းကော်ရီမင်းတို့ရှိမှရွှေဘုံရှိတယ်ဆိုတဲ့ကြွကြော်သားနဲ့ကြွကြော်ပြီးတော့ချီတက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။မကွေးတိုင်းမြန်မြို့နယ်မှာလည်းအခြေခံပညာအထွေထွေသပိတ်ကော်မတီနဲ့ပြည်သူလူထုပူးပေါင်းပြီးတော့စစ်အာဏာရှင်ဆန့်ကျင်ရေးဒီကနေ့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာ
အမျိုးသမီးတွေကလေးတွေနဲ့တက်ကြီးရွယ်အိုတွေအများစုပါဝင်ဒီမှာရွာသူရွာသား200ကျော်ဟာထိုင်းနိုင်ငံမဲအောက်ဆန်းပြည်နယ်မောင်ချန်နယ်ကိုထွက်ပြေးလာကြပါတယ်တိုင်းသားလက်နက်ကိုင်တပ်တွေနဲ့စစ်တပ်ကြပြန်လည်တိုက်ခိုက်ကြပြီးစစ်တပ်ကဒီကြောင်ကနေတိုက်ခိုက်တော့မယ်ဆိုတဲ့သတင်းတွေဖြစ်လာတာကြောင့်အခုလိုထွက်ပြေးကြတာဖြစ်တယ်လို့ဘာကောက်ပို့သတင်းစာကြီးကပြောပါတယ်သူတို့ဟာတောင်ဝန်း985လို့ခေါ်တဲ့ထိုင်းစစ်တပ်စခန်းချထားရနေရာဝန်းကျင်မှာတောက်ချနေကလေးကလာရောက်ခုံလုံနေကြတာပါအလားတူပဲတက်ခိုင်မဲဆောက်ဘက်ကိုထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်ပေါင်းက986ယောက်ရှိပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနေပါတယ်လို့ထိုင်းမြန်မာနယ်စပ်ထိန်းချုပ်ရေးတပ်စခန်းကနေရှင်းသတင်းစာကိုပြောပါတယ်တောက်ချနေနေ့လည်းကလေးကသူတို့စခန်းအပေါ်မှာရဟယင်တွေဝဲပြန်နေကြတယ်လို့ KNY အမျိုးသားတိုးတက်ရေးပါတီ KNPB နဲ့နှိစက်တဲ့သတင်းအရင်းမြစ်တစ်ခုကဘောင်းပို့သတင်းစာကြီးကိုပြောပါတယ်ကျက်ကပြီးလေကြောင်းကတိုက်ခိုက်တဲ့အခါမှာနေကြားဆောင်တပ်တွေနဲ့ထိုင်းနယ်မြေတဲကထိုင်းနိုင်ငံသားတွေပေါ်တည့်ရောက်မှုမရှိစေအောင်သတိကြီးကြီးထားဖို့မြန်မာဘက်ကိုတိုက်တွန်းထားတယ်လို့ထိုင်းနယ်ကြားကော်မတီကနေရှင်းသတင်းစာကိုပြောကြားလိုက်ပါတယ်
ရှေ့သတင်းပတ်အတွင်းယူကရိန်းအရေးကိစ္စအတွက်အမေရိကန်နဲ့ဆွေးနွေးမှုတွေပြုလုပ်တဲ့အခါအမေရိကန်ရဲ့ဖိအားတွေကြောင့်သူတို့ဘက်ကတောင်းဆိုထားတဲ့အနောက်အုပ်စုနိုင်ငံတွေကရုရှားရဲ့လုံခြုံရေးကိုအာမခံပေးရမယ်ဆိုတဲ့အချက်ကိုအလျှော့ပေးမှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်ဆွေးနွေးပွဲတွေကိုအလင်းမြအောင်တပ်ပစ်ကောင်းပြစ်နိုင်တယ်လို့လည်းရုရှားကပြောပါတယ်ဂျနီဗာဘ ဒီဆွေးနွေးမှုတွေဟာပထမတစ်ခုတည်းတွင်ရုတ်တရက်ပြတ်သွားကောင်းပြတ်သွားနိုင်တဲ့အခြေအနေရှိတယ်လို့ရုရှားလက်ထောက်နိုင်ငံသားရဲ့ဝန်ကြီးစာဂျီရီယာကော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးတော့အစိုးရပိုင်းအာရန်အေဒရင်မှာဖော်ပြထားပါတယ်။ဒီဆွေးနွေးပွဲတွေအတွက်ရုရှားဘက်ကကောင်းမွန်တဲ့မျှော်လင့်ချက်မထားဘူးလို့ဆွေးနွေးပွဲတွေမှာရုရှားအဖွဲ့ကိုဥဆောင်မဲ့လက်ထောက်နိုင်ငံသားရဲ့ ဒီအခေတ်ကာလနောက်ပိုင်းအမေရိကန်နဲ့ရုရှားအကြကဆက်ဆံရေးမှာအတင်းမှဆုံးအခြေအနေကိုရောက်သွားစေပါတယ်ယူကရိန်းနယ်စပ်မှာထောင်တောင်းချီတဲ့ရုရှားတပ်ဖွဲ့တွေဆူဝေးရောက်ရှိနေတာဟာရုရှားကယူကရိန်းပိုင်နယ်မြေကိုခရိမီးယားကိုသိမ်းပိုက်လိုက်ပြီးရှင်းနေကြမှာတကြောပြန်ထိုးစစ်ဆင်သိမ်းပိုက်ဖို့ပြင်ဆင်နေတာဖြစ်နိုင်တယ်လို့အမေရိကန်ရဲ့ယူကရိန်းကယူဆထားကြပါတယ်
ရုရှားကတော့ယူကရိန်းကိုသိမ်းပိုက်ဖို့အစီအစဉ်မရှိကြောင်းညင်းဆိုထားပါတယ်ခင်ဗျာစစ်ဆေးနေတဲ့အမှုတရား25ငါးမှုအတွက်စုစုပေါင်းလူ9935ဦးကိုဖမ်းဆီးထားတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတဦးကိုကိုးကားပြီးပြည်ပမီဒီယာတွေကဆိုကြတာပါစွမ်းအင်တရားစရကျော်ဝပြီးလူဦးရေ19သန်းဝန်းကျင်ရှိတဲ့ကာဇက်စတန်နိုင်ငံမှာစာရပြစုပမှုတွေဖြစ်နေတာတပတ်လောက်ရှိနေပြီးဒါစင်ချီလ ကျွန်တော်တို့ကအဖြစ်လာခဲ့ပြီးမြို့ကြီးတွေကိုကူးဆက်သွားခဲ့တာပါစီးပွားရေးအချက်အချာအမတီမြို့မှာတော့စူပူမှုတွေဖြစ်ပွားခဲ့ပြီးရဲကပြစ်ခတ်ခဲ့ပါတယ်ကလဟုခမာကျဲရစူးစုပေါင်းအဖြစ်စီယူရိုတရာ80ငါးတန်အမေရိကန်ဒေါ်လာအဖြစ်190ရှစ်တန်ရှိတယ်လို့ပြည်ထောင်စုညှိထားတာကိုတနင်္ဂနွေနေ့ကကိုကားပြီးဒေသကမီဒီယာတွေကသတင်းရေးကြပါတယ်ဘာနဲ့စီးပွားလုံငန်းပေါင်း120တိုက်ခိုက်ခံရပြီး ရင်စီပေါင်း400ကျော်နဲ့ဖြည့်ဆည်းခံရတယ်လို့ပြောပါတယ်။တိုက်ပြီးတော်မှာဒီကနေ့တော့ငြိမ်သက်သွားပြီလို့ပြည်ထောင်ဝင်ကြီးအာလန်တာဂန်ဘာယက်ကဆိုပါတယ်။အယ်မတီမြို့မှာလည်းနိုင်ရှင်မှုရငြိမ်သက်သွားပြီမြို့လယ်နေရာကိုလူတွေမကပ်မလာရဲအောင်ရဲကတခါတရံမှာတော့မိုးဖို့အစင်းနဲ့ထောင်ပစ်နေတယ်လို့ AFP သတင်းဌာနကစနေနေ့ကပြောပါတယ်။
American တဲ့ ညပိုင်း မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ ပိုင်းတိုမီတာ 19 kHz 15539 ပိုင်းတိုမီတာ 25 kHz 11883 ပိုင်းတိုမီတာ 32 kHz 9335 တို့ဖြင့် စနေတနင်္ဂနွေမှာ ပိုင်းလိုက်မီတာ 190 kHz 15905 ကနေ ပြောထုတ်လွှင့်ပေးနေပါတယ်ရှင်
American တန်ကနေ တနင်္ဂနွေနေ့ ညပိုင်း သတင်းတွေကို ဆက်လက် ကြီးညာပေးနေတာပါခင်ဗျာ ကမ္ဘာတဝန်း ကူးစက်မြန် ကိုဗစ် မျိုးဗီဇကွဲ Omicron ကူးစက်မှုတွေ အလင်းမြန် ဖြစ်ပေါ်နေတာမှာ အိန္ဒိယနိုင်ငံမှာ ဇန်နဝါရီလ 10ရက် စနေနေ့ 1ရက်ထဲတွင် ရောဂါပိုး ကူးစက်သူ 34,200 နီးပါး ရှိခဲ့ပါတယ် ဒါဟာပြီးခဲ့တဲ့ မီလာက စလို့ 9 လ အတွင်း အများဆုံး ကူးစက်မှု ဖြစ်ပါတယ် စနေနေ့ 1ရက်ထဲမှာတွင် သေဆုံးသူ 285 ဦး ရှိခဲ့တာကြောင့် အခုချိန်ထိ သေဆုံးသူ စုစုပေါင်း 5,000 နီးပါး ရှိသွားပြီလို့ အိန္ဒိယကျန်းမာရေးဌာနက ထုတ်ပြန်ပါတယ် ရောဂါပိုး ကူးစက်သူ စုစုပေါင်း အရေအတွက်ကတော့ 35,000 ကျော်သွားပြီဖြစ်ပါတယ် ဖိလစ်ပိုင်နိုင်ငံမှာတော့လွန်ခဲ့တဲ့ 24 နှစ်အတွင်းယောဂဘုတ်ကူးဆက်သူဟာ 28,000 ကျော်ရှိခဲ့တာမှာအဲ့ဒီထက်က 60 ရာခိုင်နှုန်းကျော်ဟာမြို့တော်မနီလာကကူးဆက်သူတွေဖြစ်တာကြောင့်မနီလာမြို့တွင်ဆေးရုံကနေနဲ့တခြားဆေးဝါးဆိုင်ရာအထောက်အကူပစ္စည်းတွေတိုးမြင့်ချထားဖို့အမိန့်ထုတ်ပြန်ထားကြောင်းအဆင့်မြင့်အစိုးရအရာရှိတွေရဲ့ဒီကနေ့ကြေညာချက်ကိုကိုးကားပြီးတော့ ရိုက်တာသတင်းမှာဖော်ပြပါတယ်။ဒါပြင်နိုင်ငံတော်ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်ဖို့အတွက်လည်းညွှန်ကြားချက်ထုတ်ပြန်ထားတယ်လို့ပြောပါတယ် ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံမှာတော့စနေနေ့ကရောဂါပိုးကူးစက်သူ 165 ဦးရှိခဲ့တာမှာအဲ့ဒီထက်က 92 ဦးဟာနိုင်ငံတွင်းမှာတင်ကူးစက်သူတွေဖြစ်ပြီးကျန် 83 ဦးကတော့နိုင်ငံသားကပြန်လာသူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်စစ်အခြေစိုက်စခန်းအတွင်းမှာလည်းကိုဗစ်-19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဖြစ်ပေါ်နေတဲ့အကြောင်းဂျပန်အခြေစိုက်ကျိုတိုသတင်းမှာရေးထားပေမဲ့အရေအတွက်အတိအကျတော့ဖော်ပြထားခြင်းမရှိသေးပါဘူးခင်ဗျာ
ကမ္ဘာတဝန်းမှာကိုဗစ်အိုမီကရွန်ပိုးတွေ့သူများလာတယ်လို့ကန့်သတ်ကြတဲ့တိုင်းပြည်တွေနဲ့တိုးများလာနေပြီးတချို့တိုင်းပြည်တွေမှာကန့်ကွက်စာရပြတာတွေလည်းရှိလာနေကြပါတယ်။ဒယ်လ်တာခွန်လို့အမည်ပေးထားကိုဗစ်မျိုးကွဲအသစ်တစ်မျိုးကိုစိုက်ပရက်စ်တက်ဂရုကတွေ့ရှိတယ်လို့စပရိုက်စ်မေးလ်သတင်းစာကပြောပါတယ်။
American Power Nanga Kuna Nanga, Lame, Lay in Kirigo, Hong Kong, Nelum, the Pacha, Kanta like that way. Siba Edu Debu, Alala, go TA Nanelo, Fish Rating Supera, 3P like Pare. Nangan Ga Gomni Rea, Dida Say, Yojo Diga, Hong Kong Mashida, Mo Kulu, 3P like the bar. Australia Nanga News of Race Vine, Ma Covid Sako Chop, the Ningle Nigga, they song to Sachao, she get B, Kabikala, Nene, Twinema, and Miazo, they so much Sanya, Chicka Bare. Dabi Me, Machine Machine Longan, we yet. When I go to Lopia, sing with Pitabare, Duro and Nakhazi Matamani at Tatama Pibi, Nedai Pushi Machis, the Siamma Chibare. Jede Mano Nangan, the one Susu Wal Luta Dangerha, Katabu a dead Bigo, Kangwe Sada Piajabare, Jamie Nangamaro, and Yabi do say a boy a Sada Sang Baza and we go to Aye, Kangwezi a dear Tobi Jong Tok Tata, Mamu, Covid Boosted Seda, Matrishi Jong Pada Melo, when you joke, Olaf Shortscan, and then.
ပေါ့ချာနေကကန်တလိုက်တဲ့အတွက်မြို့အတော်များများမှာစနေနေ့ကစန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။မချာသိခင်ကာလာကအာရေဗျပြည်နယ်ပြင်ဖမ်းမိလိုက်တဲ့လက်နက်တွေဟာအီရန်စစ်ကမ်းတစ်ခုကနေယင်းမင်းနဲ့တခြားနိုင်ငံတွေကိုတင်ပို့နေတဲ့လက်နက်တွေဖြစ်တဲ့ဆိုတာစုံစမ်းသိရကြအောင်ကုလသမဂ္ဂရဲ့အစီရင်ခံစာကိုကိုကာပီ The Wall Street Channel အစိုးရအဖွဲ့တို့အကြအတက်ပွဲတွေကြောင့်2015ခုနှစ်ခရဲကပြည်တွင်းစစ်စပဖြစ်နေတာပါဟူတီသဘုံအဖွဲ့ကိုကုလသမဂ္ဂကလက်နက်တင်ပို့ရောင်းချမှု2015ခုနှစ်ခရဲကကန့်သက်ပိတ်ပင်ခဲ့ပါတယ်အီရန်ဟာဟူတီသဘုံအဖွဲ့ကိုလက်နက်တွေထောက်ပံ့ပေးနေကြောင်းအမေရိကန်ပြည်ထောင်စုနဲ့ယမန်အစိုးရတို့ကိုထောက်ခံထားတဲ့မဟာမိတ်စော်ရီအာရေဗျတို့ကဆွဆွဲပြောဆိုနေပါတယ်အီရန်ကတော့အဲ့ဒီဆွဆွဲမှုတ Mazago, the Wall Street Janega, Tushika Jong Yita Tabare, Lenati, Timbure, Timoha, Idanega, Shetan by Just Second Kuregan, the Tokores, or Tushia Jongle, Glutamaga, Sin Kadama, Popia Tabarek.
Come on, number did Dennis Tomar, Jokovic, Australia be winning with Visa, Nipe, Tangle Taya. Melbourne Buga Park Hotel Niago Jump UB, Australia Louis Musa Jimmy Jolego, Tetua Lucia Dumaga, Dansu Nijabare. Jogovet do hotel to Kudema, Tainting Tak Haya Durigado, Nayakan Ye Kulung went down Kantadu, Yap Dose Jove Pibale. Doga de Shoutada go Niso Khan beat it now, Dibiga Nito Kadibe, Yuga Winnings in Bima Kulu, Tainting Taraba. At that Sangane Yue Kalidao, a Tainting Kanyada go Tetua Lucia Duriga, two new Pyojabare. Mary Ali Michida Eric Leha, Lena Kula Durine to Bagabi Chonang and Viboga, Tenday Sakandri Mako Nicho Nita Gea B Chipare. Sajok the Nanko Sundalo Drugo, Australia Piankoga Jugovit Ta de Hode Mabe, Tainting Kantaraba.
Now, so another in a go, goes on line at Utamount Dano, Chinya, Pigger, Apibare, Guga, Sabido, Drain, Soundbar in a Bustin, Ganarigo, Tinsabido, Machibare, Yenzono, Chimbi never got, Tigers in Indigo, Pyobia Pedimore, Chimbi ne, Campalamu, March, inside that second seat, Dapoen, Chinja, Maniga become Chickabido, Yashi, Tongu, Tison, Dore, Surago, second seat, Baga, Tipuare, the car Madubi Mune to Sedaga, Panzi Dore, Yuadari, and Tega. Say, yaw ye, along wo, digne, tu yare, lu, chen ka go ye, pwet, CDF pa ga le, pyo wa re, chimi ne pa ga di dren di go, yango nga, la re, dren go ra di, ku ta nyo ga, pyo pya pi ma, pi ba re, kmya.
Chimi ne, kamba le, miu de ma, ta swet ha re, ta te ma, di mna pa nga, pika mu, pika lu, ya shi tong, ti song wa re, lu, sikang si, pyo gwen ya, bojo so, min tong a, vyo ye go, di pyo pyo wa re.
ကံပက်လက်မှာမနေ့ကတစ်ဆယ်နာရီကွာ၁၇နာရီတောင်ပါအဲ့ဒီမှာရှိတဲ့အစ်တီတူကအဲ့ဒီစစ်တီကတော့စစ်စင်ရေးမှာသူပေါင်းလက်ခဲ့တဲ့ဒေသတစ်ခုညပတ်တယ်သူစစ်စင်းနေတာရှိတယ်အဲ့စစ်စင်းနေတဲ့စစ်တီကပဲအဲ့ဒါရခက်တဲ့ခဲနေတော့စစ်ပွားခဲ့တယ်အဲ့မှာရရှိတူတော့ပြီးသွားတာတော့ရှိပါတယ်ဖုန်ကြီးကျောင်းမှာနေတဲ့စစ်သားတွေနဲ့ရန်အောင်စစ်တီကနေတဲ့စစ်သားတွေအဲ့လို
ရံဖြစ်ကြတယ်တိုက်ကြတယ်လို့ကြစ်ကြတယ်လို့တရင်းကထွက်တယ်ဒီမှာလေးရောက်ပြောကြတယ်သူတို့ကဝိတ္တကြုံချက်ချင်းကနေချက်ချင်းနေအဖွဲ့ကြီးပြန်ပို့တာသူတို့ရဲ့လုံးအင်းဟဲကူတော့ဒီမှာမဟုတ်တယ်တဲ့ဒီအရာရှိဟဲကူရဲ့လေဟဲလီကော်ပတာနဲ့ပြန်ပေးသွားတာတပ်ဖွဲ့တွေမှာအထက်အောက်မကြီးတယ်လို့မနေ့ကပြစ်ခတ်မှုဖြစ်ပေါ်တာလို့မြို့ကနေကတော့ပြောပါတယ်ကံပက်လက်မြို့မှာစစ်ကောင်စီတပ ကပလက်မျိုးမှာဒဇမလဇန်တုံးကလေးကစပြီးတော့စစ်ကောင်စီတပ်နဲ့ကံပက်လက်ကာကွယ်ရေးဖွဲ့ CDF ကံပက်လက်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။ချင်းပြည်နယ်မတူပြည်မြို့နယ်ထဲမှာတော့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့လုံးကမတူပြည်မြို့နယ်ကီးလုံနဲ့လုံးလော်ရွာကြားမှာစစ်ကောင်စီတပ်နဲ့မတူပြည် PDF တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။အဲဒီစီးရဲတင်းမာမှုတွေအတွင်းကီးသွားရွာသားအတော်များများကိုစစ်ကောင်စီဘက်ကဖမ်းဆီးတာခံခဲ့ရတယ်လို့မတူပြည် PDF တာဝန်ရှိသူကပြောပါတယ်။ဒီကနေ့မနက်ပိုင်းမှာတော့အဖမ်းဆီးခံရသူတွေရဲ့အလောင်း၁၀လောင်းတွေ့ရှိခဲ့ရတယ်လို့မတူဘီ PDF တာဝန်ရှိသူတွေကဆိုပါတယ
်၁၀လောင်းတွေ့ပြီဆိုတော့ကျွန်တော်တို့အဲ့ဒီသူတို့စီဆုံးတဲ့သူတွေရဲ့ရွာတွေကိုကြီးအချက်လက်တွေတော့ကျွန်တော်တို့လိုက်နေတော့မို့အမိဆက်ဆုံးကတော့ကျွန်တော်တို့ငလိုင်တို့ဒီလုံးတို့လုံငော်တို့ကြီးရွာတွေလည်းပြပါပါတယ်ခင်ဗ
ျစစ်ကောင်စီပြောခဲ့ရဗိုလ်ချုပ်စောမင်းထွန်းကတော့တည်ဆုံသွားသူတွေဟာတိုက်ပွဲအတွင်းတည်ဆုံသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်ပြီးတော့တိုက်ပွဲအတွင်းဆက်လက်နဲ့ပစ္စည်းတွေတင်းစီရရှိခဲ့တာလို့အခုလိုပြောပါတယ်
အောင်ရနေမှာတော့အဲ့မတူဘီတဲ့မှာတော့ရှိရမတူဘီရဲ့မြောက်ဖွယ်မီတာပေါင်းနှောင်ဆိုတော့အဲ့မှာအကျမ်းပဲဆယ်ဦးနဲ့ပြတ်ခတ်မှုဖြစ်တယ်သူတို့အနောက်မြောက်ဖက်ဆောက်ပါတယ်သူတို့စီကအလောင်းဒါကရလိုက်တာရှိတယ်ပြင်ပနတ်ထောက်လည်းမိရရှိတယ်သူတို့စီးလာတယ်ဆိုင်ကယ်ရေးစီးရရှိတာရှိအဲ့ဖြစ်စင်နေရှိတယ
်တဆုံသူတွေဟာ CDF အဖွဲ့ဝင်မဟုတ်ဘဲနဲ့ခီးသွားရွာသားတွေဖြစ်တယ်လို့မတူဘီ PDF တာဝန်ရှိသူတူကတော့ညင်းဆိုပါတယ်
ကျွန်တော် CDF တပ်ဖွဲ့ဝင်တွေကြောက်မမပါပါဘူးခင်ဗျာဒါစစ်ကောင်စီရဲ့လေညာထွက်သူတွေပါဒါကျွန်တော်တို့ကြီးရွာတွေမှာနေထိုင်နေတဲ့ခီးသွားလာနေတဲ့ပြည်သူတွေဖြစ်ပါတယ်ခင်ဗျာ
တပ်ပွဲကာလအတွင်းကီးလုံလုံးလော်ရွာကိုခီးသွားနေတဲ့ပြည်သူ9ဦးထက်မနည်းကိုစစ်တပ်ကဖမ်းသွားတယ်လို့မတူဘီ CDF ကြံကြားရေးတာဝန်ရှိသူကဇန်နဝါရီလ9ရက်နေ့ကလေးက view ကိုပြောခဲ့မှုပါတယ်စစ်တပ်ကနေအာဏာထိန်းသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်လအတွင်းချစ်လူမျိုး163ကိုစစ်ကောင်စီတပ်ကတပ်ဖြတ်ခဲ့တယ်လို့ချင်းရအဖွဲ့ချုပ် ICA ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။လက်ရှိမတူဘီမျိုးနယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့တို့ကြားဆေးအရထိတ်တဲရင်ဆိုင်နေသေးပဲလို့မတူဘီ PDF တာဝန်ရှိသူကလည်းပြောပါတယ်ခင်ဗျာ
။ကုသညုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့လွန်ခဲ့တဲ့တနင်္လာအမေရိကန်လွှတ်တော်ဝင်ရောက်စီးနှင်းမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။2020ခုနှစ်အမေရိကန်ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတဲ့ရလဒ်ကိုပြောင်းပစ်ဖို့ကြိုးစားတဲ့အနေနဲ့သမ္မတထရမ့်ကိုထောက်ခံသူတွေကလွှတ်တော်အဆောက်အဦးကိုဝင်ရောက်စီးနှင်းခဲ့တာတနေ့ရှိလာတဲ့အချိန်မှာအဲ့ဒီဝင်ရောက်စီးနှင်းမှုမှာပါခဲ့တဲ့သူတွေတဲက155ယောက်ကသူတို့မှာအပြစ်ရှိကြောင်းတရားရုံးမှာဝန်ခံထွက်ဆိုခဲ့ပြီးဖြစ်ပေမဲ့တခြားယာနဲ့ချီတဲ့သူတွေဟာသူတို့ပါဝင်ခဲ့မှုအတွက်ဆိုတဲ့စွဲချက်ကိုရင်ဆိုင်ရမယ်အမှုရချင်းကိုစောင့်ဆိုင်းနေကြသေးဖြစ်ပါတယ်ရချင်းစောင့်နေစေဖြစ်တဲ့အမှုတွေဟာလွတ်တော်အစအဦးဝင်စီးမှုမှာပါဝင်သူတွေကိုအရေးယူနိုင်ရေးလုပ်ငန်းစဉ်ရဲ့တစိမ့်တစိစားဖြစ်တဲ့အကြောင်း VOA လွတ်တော်သတင်းတော့ Catherine Gibson ပြပို့ထားတဲ့သတင်းကိုကိုဇော်ဝင်းလိုင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။နေပောင်းနေရာအတွင်းအမေရိကန်လွတ်တော်အစအဦးအဆိုးရွားဆုံးတက်ခတ်ခံရတဲ့ဇန်နဝါရီလ6ရက်နေ့ဖြစ်စဉ်မှာဘသူကတာဝန်အရှိဆုံးလဲဆိုတဲ့အပေါ်အခုချိန်ထိမေးခွန်းထုတ်နေကြဆဲပါသမ္မတထရန့်ကိုထောက်ခံသူတွေကတော့ဒီဖြစ်ရမှာတိတ်အဆိုးဝါးကြီးမဟုတ်ဘူးလို့ပြောဆိုနေကြပေမဲ့ဝေဖန်သူတွေကတော့ဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအောင်ပွဲကိုပြောင်းလဲပစ်ဖို့သမ္မတထရန့်ကိုယ်တိုင်ကသူ့လူတွေကိုတရားညင်ကြားချက်ပေးခဲ့တာဖြစ်တဲ့အတွက်ဒီမိုကရေစီဖြစ်စဉ်ကိုပြတ်ပြားတော့အောင်လှုပ်ဆောင်လိုက်တာလို့ပြောကြပါတယ်စူပူအောင်ကြွသူတွေကလွတ်တော်စာဦးထဲဝင်ရောက်လာကြတဲ့အတွက်ဂျိုးဘိုင်ဒန်ရွေးကောက်ပွဲအနိုင်ရကြောင်းအတည်ပြုပေးရေးအဲ့ဒီအချိန်မှာလှုပ်ဆောင်နေကြတဲ့လွတ်တော်အမတ်တွေနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်လာခဲ့ပါတယ်အဲ့လိုဖြစ်သွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့နောက်ပိုင်းမှာလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသူ့သဘောထားကိုအခုလိုပြောခဲ့ပါတယ
် I'll never forgive President former President of the United States
ကျွန်မသူ့ကိုဘယ်တော့မှခွင့်မလွတ်ပါဘူးသမရဟောင်းကိုပြောတာပါပြီးတော့ကျွန်မတို့ရဲ့ဝန်ထမ်းတွေစိတ်ဓာတ်ရရပါအောင်လွတ်တော်ကိုကျေလွတ်ခဲ့တဲ့သူ့ရဲ့လက်ပါစီတွေသူ့အတွက်အနိုင်ကျင့်ပူကြပေးသူတွေကိုခွင့်မလွတ်ပါဘူး
လွတ်တော်ကိုအကြမ်းဖက်ဝင်ရောက်စီးနှင်းမှုဖြစ်ပြီးရပိုင်အကြမှာပဲစူပူအောင်ကြွအောင်လှုပ်ဆောင်မှုနဲ့တမနာထရန့်ကိုတရားစွပ်ဆိုဖို့အောက်လွတ်တော်ကချက်ချင်းဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီစွပ်ဆိုချက်အတွက်အပြစ်မရှိကြောင်းအထက်လွတ်တော်က2021ခုနှစ်ဖေဖော်ဝါရီလထဲမှာမဲခွဲဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနေ့ကလုံခြုံရေးအရာယုံရင်းတက်ကောက်ခရတာနဲ့ပတ်သက်လို့လွတ်တော်မှတေကအကြမ်းနာမှုတွေအချိန်ချင်းလုပ်ပြီးပါပြီ။အဲ့ဒီတော့ကတမနာထရန့်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အောက်လွတ်တော်ကဇွန်လကုန်ပိုင်းမှာကော်မတီဖွဲ့တာဝန်ပေးလိုက်ပါတယ်။အင်ဂျူရောအရာရှိတွေနဲ့တမရထရမ့်မျိုးရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကဝန်ထမ်းတွေလာရောက်ထွက်ဆိုကြဖို့အဲ့ဒီစွန့်စားရေးကော်မတီကဆင့်ခေါ်စာတွေထုတ်ခဲ့ပါတယ
်။ Fine Mark Randall Meadows in contempt of Congress.
လွတ်တော်ကိုမထေမဲ့မြင်ပြုမှုနဲ့ Mark Meadow မှာအပြစ်ရှိကြောင်းကော်မတီဒုဥက္ကဋ္ဌ Liz Cheney ကကြေညာသွားတာပါ။ကော်မတီကစုံစမ်းတွေးရှိတာတွေကိုအခုနှစ်နိုဝင်ဘာလမှာကျင်းပမဲ့ဂျာကာလာရွေးကောက်ပွဲတွေမတိုင်ခင်ထုတ်ပြန်မှုရှိပါတယ်။ဒါပေမဲ့ ဒီတွင်းစစ်ချက်တွေဟာဥပဒေကြောင့်ရအရေးယူလို့မရပါဘူး။လူငယ်ရေးအဖွဲ့ဝင်တွေနဲ့မီဒီယာသမားတွေကိုအကြမ်းဖက်တိုက်ခတ်မှုလို့ပြင်းထန်တဲ့စွဲချက်တွေအပါအဝင်တခြားသိငယ်တဲ့ပြစ်မှုတွေနဲ့လူပေါင်း980ကိုစွဲချက်တင်ထားပါတယ်။စစ်သေးကြောအဖွဲ့ထဲမှာပါဝင်သူ80ကနေ80အကြာလောက်ကတော့ပုံမှန်ပြင်းထန်တဲ့60%ပူပေါင်းကြံစည်မှုနဲ့စွဲချက်တင်ခံရနိုင်တယ်လို့
ဂျော့ချ်ဝါရှင်တန်တက်ကတော့အစွန်ရလုပ်ငန်းများလေးလာရေးဌာနကဂျွန်လူးဝစ်ကတုံးတက်ပါတယ်။လူစကီပါစ်စမ်ဖရီပါစန်တာမစ်စ်တန်နဲရူအာလက်ဂျ်ဒ်ဟက်ဖ်ဆွန်ရောက်ဖွဲ့ရီဟာစနစ်တကျဖွဲ့စည်းထားတဲ့ကျန်းဖက်ဆွန်ရောက်ဖွဲ့ရီဟာဒီထဲမှာရုံးတော့ပါဝင်လာတဲ့3%လို့အဖွဲ့ရီကတော့လွတ်တော်ဆန္ဒပြပွဲကမိကွန်းတွေကိုနားထောင်ဖို့တက်တက်သွားကြမှာမဟုတ်ပါဘူး။သူတို့ဟ
ကိုယ်စားနိုင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာကိုဇော်နိုင်ပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကကိုဗစ်ဆိုင်ရာသတင်းတစ်ပုဒ်ကိုဆက်ပြီးတော့အလဲပေးကြပါတယ်နှစ်သစ်မှာကမ္ဘာတဝန်းကိုဗစ်ကူးစက်မှုအရှိန်ကျမသွားသေးဘဲပြီးခဲ့တဲ့နှစ်ကုန်ပိုင်းကတောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့အိုမီကရွန်မျိုးကွဲဗိုင်းရပ်ကြောင့်
ကိုဗစ်ကူးစက်မှုအလွန်မြင့်တက်လာတာကိုတွေ့ရပါတယ်။အိုမီကရွန်ပိုးတဲ့နဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့အခြေအနေကိုရိုက်တာသတင်းဆောင်မဟုတ်အခြေခံပြီးတော့ကုအောင်မြတ်သူကပြောပြပေးမှာဖြစ်ပါတယ်ဗျာ။ထိုင်းနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲကူးစက်မှုတွေမြင့်တက်လာနေတာကြောင့်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။မျိုးတော့ဘန်ကောက်ကကိုဗစ်အခက်မဲ့စံသက်ပေးနေတဲ့လောအာဘီအဖ कोरोना वायरस को समूह तिथि छपी तो पिछला माह को सोई नहीं लो सुवारे।
I believe that the number will go up, but I'm not sure.
समूह का डिटेन न्याम है लो ठे मारे। बेलाऊ में आ रहे सुरागरो मते जा रहा हूँ। अगर उतने कुसन नोंगा तो ना लो सीवारे। अनेका सो डिटेन न्याम है ठे ने। चनरो जंदाए पे गो सदो लाने लुनारे जीवे तिया को या जो बारे। ताजा तिया को तो ना कूरे लो मते माऊ।
တကယ်ရေတွက်ကဒီထက်23,000ပုံများပါလိမ့်မယ်။ထိုင်းနိုင်ငံရဲ့အိုမီကရွန်ကူးစက်မှုကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဆိုရင်3,000တိုးပြီးတော့စုစုပေါင်း2,300ရှစ်အောက်ထိကူးစက်ခဲ့ပါတယ်။ဒါကမနေ့ကဒီဇင်ဘာလနဲ့စာရင်9,400ပူပါတယ်။ကူးစက်မှုထက်ဝက်လောက်ကတော့နိုင်ငံခြားကဝင်ရောက်လာသူတွေစီကပါ။နောက်တော့ဆက်မှာတော့တတိုင်းပြည်တော်ကူးစက်မှုတဲ့4,000နီးပါးရှိနေပြီးတော့ပြီးခဲ့တဲ့နှစ
for us right now.
ဒီဥတော်မြတ်ကနေမာတိကြားခွင့်နေရတဲ့အစီအစဉ်ကိုရထားလိုက်ပြီဆိုတဲ့အခါကျတော့ကျွန်တော်တို့အတွက်ရောလူဖွဲ့စည်းတစ်ခုလုံးအတွက်ဘလို့ပြင်ဆင်ထားလဲဆိုတာသိချမသိထားပါဘူးဒီလိုင်းကတကယ်ပဲရောက်လာမယ်ဆိုရင်ပြင်ဆင်ထားနိုင်ဖို့အတွက်အစဉ်အဆက်ရှိနေရမယ်အခြေရောက်နေပြီလို့ကျွန်တော်ထင်ပါတယ်အဲ့ဒါမှသာလူတွေလမ်းပေါ်မှာအသက်ဆုံးရတာမျိုးဖြစ်ခဲ့ရဘူးတဲ့ဇူလိုင်ဒါ
ာခုနှစ်လရှိပြီဖြစ်တဲ့သူမရဲ့စတိုးဆိုင်လေးကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကပြန်ပြီးတော့ဖွင့်ပါတယ်အခုတော့သူဆိုင်ကိုလောအပ်ပေးအဖွဲ့တွေကပိုးသက်စေးပြန်ပေးနေပြီးတော့သူကတော့သတိထားနေရတယ်လို့အခုလိုပြောပါတယ်
အချိန်လေးကိုကျမတော်တော်လေးစိုးရိမ်နေပါတယ်။ဒါပေမဲ့လည်းတတိကြီးကြီးရောထားပါတယ်
။ကျမရဲ့တက်ခွဲနမူနာအဖြစ်ကိုစောင့်နေတဲ့အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့နီယနာလက်စမန်ကလည်းအခုလိုပြောပါတယ်
။မိတ်ကောင်းဝန်နာခန်းခန်းပေါ်နာကူရောပေါ်ရ
ောတဲ့အန်ရဲ့ပုံပြရှိတဲ့ဒေါ်တာမျိုးခွဲလောက်တော့မစိုးရိမ်မိပါဘူး။အိမ်လေးကနေပြီးတော့အပြင်ထွက်လို့မရမှကိုပဲကြောက်ပါတယ်။ကျမတို့အလွယ်တကူပဲကူးစက်နိုင်နေဆိုတာလည်းသိပါတယ်။ဒါပေမဲ့လည်းမသိနိုင်ဘူးလေ။တော်တော်လေးတော့ဖြားမှာပေါ့
ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကြီးစတင်ကလေးကဆိုရင်လူပေါင်း 1.2 သန်းလောက်ကူးစက်ပြီးတော့ 2,000 လောက်ကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်ပြီးတော့တိဆိုးမှုတွေရှိခဲ့ပါတယ်လူဦးရေ 82 သန်းလောက်နေထိုင်တဲ့နိုင်ငံနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသူက 64 ရာခိုင်နှုန်းကျော်ရှိပေမဲ့အာဖရိကကာကွယ်ဆေးဘူစတာထိုးပြီးသူတွေကတော့ 9.9 ရာခိုင်နှုန်းပဲရှိနေပါသေးတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြသွားတာဖြစ်ပါတယ်အခုတခါတော့တရုတ်နိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ဟောင်ကောင်နဲ့တရုတ်ပြည်ကလူတွေအတွက်ကနေဒါနိုင်ငံဟာရွှေ့ပြောင်းနေထိုင်ဖို့ဆွဲဆောင်မှုရှိတဲ့နိုင်ငံမှာ အကြောင်းပြချက်ကတော့စီးပွားရေးကနေနိုင်ငံရေးအထိရှိပါတယ်။ဗီဒီယိုသတင်းတော့ Jasmine Oni ပေးပို့ထားတဲ့သတင်းကိုဥတ္တမောင်သန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟွာရောင်အတွက်တရုတ်ပြည်ကထွက်သွားမှုကလွဲပြီးတခြားရွေးစရာမရှိဘူးလို့အခုလိုပြောပါတယ်။
Yin Lei Wo de Yi Su Zuo Pin Bei Guan Jin
ကျွန်တော်အနုပညာလဲရတွေကြောင့်အစုရကထောင်ချခဲ့တယ်ဗျာ။မွေးရမြေကနေထွက်ဖို့ကလွဲလို့ကျွန်တော်မှရွေးစရာမရှိပါဘူး
။ဘေကျင်းကအနုပညာရှင်ဟွာဟာတရုတ်နိုင်ငံသားတွေရဲ့ဒုက္ခတွေကိုသူ့လက်ရာတွေနဲ့လူမှုမီဒီယာတွေမှာအသုံးပြုမှတ်တမ်းတင်ပါတယ်။သူ့ကိုတရုတ်အာဏာပိုင်တွေကချိန်ချောက်တာဖမ်းဆီးခဲ့တာအချိန်ချင်းရှိခဲ့ပြီးအလုံးနဲ့ပြန်လည်ပညာပေးစခန်းမှာ15လနေခဲ့ရတယ်လို့လည်းပြောပါတယ်။အခုကနေဒါမှာနိုင်ငံရေးခလုံခွင့်ရှောက်ထားပါတယ်။ကနေဒါနိုင်ငံမှာရွှေပြောင်းနေထိုင်သူတွေရဲ့အတိုက်အဝန်းအကြီးကြီးရှိပါတယ်။ဗန်ကူးဗားမြို့မှာလူဦးရေ20ရာခိုင်နှုန်းကတရုတ်အဆက်အနွယ်တွေကပညာရေးနဲ့စီးပွားရေးအခွင့်အလမ်းတွေအတွက်အများပြားကဒီကူလာခဲ့ကြတာပါဒါပေမဲ့ဟွာလိုတခြားလူတွေကတော့နိုင်ငံရေးခေါ်လုံမှရှာဖို့ကနေဒါကိုရောက်လာကြတာဖြစ်ပါတယ်ဟွာကအခုလိုဆက်ပြီးပြောပါတယ
်ဆိုရင်ဆို
အင်မရီယာပါတယ် even though people are
တကယ်အဖြစ်ကတော့တရုတ်ပြည်မှာလူအခွင့်အရေးမရှိဘူးလို့ကျွန်တော်ခံစားရပါတယ
်ဟောင်ကောင်နဲ့တရုတ်ပြည်မှာကြီးမှာမကြမီနှစ်များအတွင်းကိုယ်ရိုးကားရနိုင်လာတယ်လို့ဝေဖန်သူတွေကပြောကြပါတယ်2020မှာအမျိုးသားလုံခြုံရေးဥပဒေအစ်စ်တရက်ကိုတရုတ်ကချမှတ်ခဲ့ပါတယ်အဖြစ်အမောက်လုပ်ငန်းတွေဒါမှမဟုတ်အကြမ်းဖက်လုပ်ရက်တွေအတွက်တာဝန်ရှိသူတွေကိုပြစ်မှတ်ထားတာလို့ပြောပြီးပြောဆိုခွင့်နဲ့စုရုံးခွင့်တွေကိုကန့်သတ်ခဲ့ပါတယ်ဟောင်ကောင်မှာဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေလက်ချီဖြစ်ခဲ့ပြီးတဲ့နောက်ပြည်သူလူထုကိုကာကွယ်ဖို့အဲ့ဒီဥပဒေကိုလိုအပ်တယ်လို့ဘေကျင်းကနိုင်ငံတော်ပိုင်းမီဒီယာတွေကဆိုကြပါတယ်အဲ့ဒီဥပဒေကိုတုတ်ပြန်တဲ့အနေနဲ့ကနေဒါနိုင်ငံကအလုပ်လုပ်ကင်ခွင့်ဖန်တီးပေးခဲ့ပြီးဟောင်ကောင်မှာနေထိုင်သူတွေအတွက်ကနေဒါနိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ရရှိနိုင်တဲ့လမ်းကြောင်းနှစ်ကြောင်းကိုဖွင့်ပေးခဲ့ပါတယ်။ကနေဒါကိုလာဖို့အတွက်ဟောင်ကောင်မှာနေထိုင်သူတွေစိတ်ဝင်စားမှုမြင့်မားလာတာကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာအတိုင်းပင်ခံလုပ်ငန်းလုပ်နေသူတွေကတွေ့ချီလာကြပါတယ်။ဟောင်ကောင်ကဒီကနေဒါကိုရွှေ့ဖို့လွယ်ကူအောင်လုပ်ထားပေမဲ့ရှိပြောင်းလာကြသူတွေများလာကြတာကိုတော့မကြောက်ရသေးပါဘူးအစီအစဉ်ရဲ့ပထမ3လသောကာလမှာဗီဇာအမျိုးမျိုးကိုလျှောက်ထားကြတာ3လောင်ကျော်ရှိပါတယ်1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ကိုပြန်လွှဲပြောင်းတဲ့အခါကနေဒါကိုရွှေ့လာကြမဲ့သူ3,350ရှိလိမ့်မယ်လို့ခန့်မှန်းထားကြတာကိုရစ်ချတ်ကာလင်ဟာလူဝင်မှုဆိုင်ရာရှေ့တည်တယောက်ဖြစ်ပါတယ်သူကအခုလိုပြောပါတယ
်tsunami
နိုင်ငံသားလျှောက်ထားရေးပါဝင်လူဝင်မှုအမျိုးအစားအသီးသီးမှာဟောင်ကောင်ကနေလျှောက်လာ tsunami လှိုင်းကြီးတက်လာလိမ့်မယ်လို့မျှော်လင့်ထားတာကဖြစ်မလာခဲ့ဘူးဗျဆိုလိုတာကအလင်းစလိုလို့ဖို့မရှိဘူ
းအကြောင်းတစ်ချက်ကတော့ဟောင်ကောင်မှာနေထိုင်သူအတော်များများမှာကနေဒါ passport ရှိထားကြပြီးကနေဒါကိုအချိန်မရွေးပြန်လာနိုင်ကြလို့ပါပဲကနေဒါကိုပြောင်းလာတဲ့လူလိုင်းလုံးကြီးမလာသေးပေမဲ့ငွေစည်းစိမ်မှုကတော့မနစ်ကဒေါ်လာ40ဘီလီယံကျော်သွားပြီးအစာချိန်တင်ခဲ့ပါတယ်။ကနေဒါမှာနိုင်ငံရေးခေါ်လုံခွင့်လျှောက်ထားသူဟွာယောင်ကအခုလိုပြောပြပါတယ်
။ဝက်ကန်ရူးစ်ဖေးဆောင
်အိမာအလွန်ကိုလုံခြုံတယ်လို့ကျွန်တော်ခံစားရတယ်ဗျ။လွတ်လပ်ခွင့်အတွက်တော့ကောင်းကင်ပုံပါပဲ။ခင်ဗျာလွတ်လွတ်လပ်လပ်ကြီးပြောနိုင်တယ်ဗျ
။ဟွာနဲ့ဟောင်ကောင်ကလူတွေဘာကြောင့်ကနေဒါမှာနေထိုင်နိုင်ငံသားအဖြစ်ခံယူဖို့ရွေးချယ်ချတဲ့အကြောင်းအချက်တစ်ချက်ကလွတ်လပ်စွာပြောဆိုခွင့်ဖြစ်မှာပါ။
ဥဒမောင်သားပြောပြတော့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ရှင်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ကနေ2022ခုနှစ် January 6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကတုတ ထူးခြားစံပြသတင်းများအစီအစဉ်စတာတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ကိုပြည်သွင်းနိုင်ကမိုင်းကျင်းနိုင်တဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေအသွင်ကူးပြောင်းရေးကာလတရားမျှတမှုအကြောင်းကိုတင်ပြပေးချင်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။အသွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice လို့ဆိုလိုက်ရင်အမျိုးသားပြန်လည်တည်မြဲရေး National Reconciliation အတွေ့အဟံတားဖြစ်မယ်လို့မြင်တတ်ကြတာဟာမြန်မာနိုင်ငံမှာမှမဟုတ်ပဲကမ္ဘာမှာလည်းရှိကြတာပါပဲ။တကယ်တော့တရားမျှတမှုဟာအမျိုးသားပြန်လည်တည်မြဲရေးအတွက်အခြေခံလိုအပ်ချက်ဖြစ်နေတယ်ဆိုတာကိုမမြင်ကြလို့အခုလို့ပြောကြတာလို့ယူဆပါတယ်လို့ဆရာမမတ်တီတာစံချောင်းက2019ခုနှစ်ဖေဖော်ဝါရီလထုတ်ခရီးနာမဲကစင်းမှာဖော်ပြခဲ့တယ်ဂဒီပါကားလိပ်သစ်ဖွင့်နိုင်ဖို့လိုအပ်နေတဲ့တရားမျှတမှုဆိုတဲ့ဆောင်းပါးအစမှာရေးသားထားပါတယ်ဒါဆိုရင်အသွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice ဆိုတာပါလေလေ့လာကြည့်ရအောင်ပါအသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုတာအတိတ်ကပဋိပက္ခတွေအတွင်းမှာအကြမ်းဖက်ရက်စက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်လူခွင့်ရချိုးဖောက်မှုတွေကြောင့်ထိခိုက်ခံစားရသူတွေကိုကုစားပေးနိုင်ဖို့နဲ့နိုင်ငံရေးအသွင်ကူးပြောင်းရေးမှာကောင်းမွန်တဲ့ဖြစ်စဉ်တွေဖန်တီးပေးနိုင်ဖို့ချင်းကပ်တဲ့နည်းလမ်းပဲဖြစ်ပါတယ
် Transitional Justice ဆိုတဲ့ဝေါ်ဟာရဟာဒုတိယကမ္ဘာစစ်ကြီးပြီးတဲ့ကာလမှာဥရောပမှာပေါ်ပေါက်ခဲ့တဲ့အပြစ်ပြဆိုင်ရာစစ်ခုံရုံးဖြစ်တဲ့ဂျာမနီနိုင်ငံကနူရင်ဘတ်တရားရုံးနဲ့အာရှအရှေ့ပြားဂျပန်နိုင်ငံကတိုကျိုတရားမျှတမှုတရားရုံးတွေကနေထွက်ပေါ်လာခဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဟာ1980ကာလတဝိုက်မှာပိုးကြီးအရှိန်အယတွင်ကျယ်လာတာကိုတွေ့ရပါတယ်1980နဲ့1980ပြည့်ကာလတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုဟာရာဇဝတ်ကျွလွန်သူတွေကိုတရားမျှတမှုအတွက်ဥပဒေအရအပြစ်ပေးအရေးယူရေးနဲ့လူခွင့်ရေးမြင့်တင်ရေးတို့အတွက်ဦးတည်ဆောင်ရွက်ခဲ့တာကိုတွေ့ကြရမှာပါ။ဒါပေမဲ့1980နောက်ပိုင်းနဲ့1990အစောပိုင်းကာလတွေမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သဘောတရားဟာပြောင်းလဲလာတာကိုတွေ့ရပါတယ်။နိုင်ငံရေးအသွင်ကူးပြောင်းမှုတည်ငြိမ်ရေးအတွက် Transitional Justice ကိုထည့်သွင်းစဉ်းစားလာတာကိုတွေ့ရမှာဖြစ်ပါတယ်။အမှန်တကယ်တော့ transitional justice သဘောတရားဟာကျွလွန်ခဲ့သူတွေအနေနဲ့အမြင့်မှန်ရပြီးသူတို့လောက်ရက်တွေအတွက်ဝန်ခံတောင်းပန်မယ်ဆိုရင်သက်သာခွင့်ကြေအေးခွင့်ရနိုင်တဲ့အခွင့်အလမ်းတွေလည်းရှိပါတယ
်။နောက်ပိုင်းမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုလုပ်ငန်းစဉ်မှာအမှန်တရားဖော်ထုတ်ရေးကော်မရှင် Truth Commission တွေပေါ်ပေါက်လာပါတယ်။အမှန်တရားဖော်ထုတ်ရေးကော်မရှင်ဆိုတာကတော့အတိတ်ကာလမှာကျွလွန်ခဲ့တဲ့အကြမ်းဖက်မှုလူခွင့်ချိုးဖောက်မှုတွေကိုလေ့လာစုံစမ်းပြီးတွေးကြည့်ချက်တွေကိုမှတ်တမ်းတင်ဖို့ကျူးလွန်ခြင်းခံရသူတွေကိုကုစားဖို့နဲ့နောက်တစ်ကြိမ်အဖြစ်ဆိုးတွေမကြုံရလေအောင်အကာအကွယ်ပေးနိုင်ဖို့အကြံပြုချက်တွေထုတ်ပြန်ပေးဖို့ရည်ရွယ်ပါတယ်။1983မှာအာဂျင်တီးနား1990မှာချီလီ1995မှာတောင်အာဖရိကနိုင်ငံတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သင်္ကေတအဖြစ်အမှန်တရားဖော်ထုတ်ရေးကော်မရှင်တွေပေါ်ပေါက်လာတာဟာထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့အဓိကရည်ရွယ်ချက်ကတော့လူခွင့်ချိုးဖောက်ခံရလို့နာကျင်ထိခိုက်ခံစားရသူတွေရဲ့ဂုဏ်သိက္ခာကိုအတိမတ်ပြုပေးဖို့နဲ့ပြန်လည်ကုစားပေးဖို့ကျူးလွန်သူတွေကိုဖော်ထုတ်အရေးယူဖို့နဲ့နောက်တစ်ကြိမ်လူခွင့်ချိုးဖောက်မှုတွေမဖြစ်ပွားရလေအောင်အကာအကွယ်ပေးဖို့ဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုချင်းကပ်တဲ့ပုံစံတွေကတော့တနိုင်ငံနဲ့တနိုင်ငံမတူညီကြပါဘူး။ရေဘူးအားဖြင့်ကတော့အဓိကတာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားဥပဒေရအပြစ်ပေးတာအပြစ်မှန်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်တဲ့အမှန်တရားဖော်ထုတ်ရေးဖြစ်စဉ်ထိခိုက်နစ်နာသူတွေကိုပြန်လည်ကုစားတာရော်ကြေးပေးတာဒီအစည်းအဝေးမှာတော့တဦးချင်းဒါမှမဟုတ်အစုအဖွဲ့လိုက်ကိုပစ္စည်းငွေကြေးပေးရတာတွေအောင်းမေဖွယ်အခမ်းအနားတွေလုပ်ပေးပြီးအသိမှတ်ပြုတာတွေတင်ယိုးညွန်းနှန်းတွေမှာထည့်သွင်းရေးဆွဲပြီးကလေးတွေလူငယ်တွေကိုလေ့လာစေတဲ့အစီအစဉ်တွေပါဝင်ပါတယ်
။ကျမတို့မြန်မာနိုင်ငံမှာလည်း2010ပြည့်နှစ်မှာစစ်အုပ်ချုပ်ရေးကနေဒီမိုကရေစီစနစ်စီကူးပြောင်းတဲ့အသွင်ကူးပြောင်းရေးတရက်စတင်ခဲ့တယ်လို့ဆိုနိုင်ပါတယ်။ 2022年2月25日，NLD勒特马，当三十几五十米，牛大变了人家事业股破产给巴的。他们卖艾迪牛大人家事业粮食嘛，对股票一旮旯抵押两大一上月出股了，没对呀吧？大将来你们能给一对股票一龙眼事业嘛，别上不路，为盘给哪里是给巴的？对股票一旮旯抵押两大木哈，路阿巴的啦，也记得啦，苏拉哥，半年嘛。
อภิสัตย์ติดทางดูแต่อุลเลพีเป็นอินเตอร์เนชั่นแนลอภิจีเอเจนจ่าสายสยามยาคอมมิตี้โอคาเลพีเดสายสยามมาเมติยาเซนจังอาคุลูกยาวไปคิดถึงเนี่ยตะเคสนิทตะคุณเนี่ยตะคุณไอ้ลูกกูเปลี่ยนเนี่ยขาดีมาจากกาลาเตียนเนี่ยตามหูสุราลูกกูรู้อภิไปลูกเลยสุรอเบคิเบสเนี่ยมาเมสุเตียนเนี่ยตามหูเกมเมอร์เนี่ยขาดีแต่มีพิจารณาอันยาที่ชี้แก่จับไป ไอ้ลูกชี้แก่ยาดีกูเตรียมยาดำหูเปลี่ยนเลยสองเจ็บปีนั่งหูไม่ใช่ผู้สูงอายุน้องนั่นเอาตามยูเซอร์ดีผู้ไอ้พี่แค่เรียดีเด็กก็ได้นอกจากมารีกูจูหลงบุคคลยี่จูหลงยี่เนี่ยพามาไม่ใช่ผู้สูงอายุที่มีความตัวในมารีไอ้ตัวจำมือลูกจากกาลาเตรียมยาดำหูสุราแต่ไม่จำมาไอ้ที่เรียกสี่แปดผู้ชิบารีมีมาหนึ่งกันมาแต่ทางกูอ่ะชอบเส้นนี้แต่ทางกูอ่ะชิดเส้นนี้
นั่นเท่านั้นสุดที่ดีมาสิ่งที่กันอาณาติงเกี่ยวไปเลยซีอูจูยี่เนี่ยเสียอาณาเชนดูเอามาแต่ยังน่าปิดดูดีฮะนี่เป้าหมายสัวลูกคุยชูเป้าหมู่ดูอาจีเจคันซาเกจายาไปเลยตุลุเลี้ยวมาในงานนี้ต้องมาดูฮะพันสิ่งนี้เสียแต่เพียท่านตัวเองเจียนชาดูดูคันเกจายาไปเลยมีด้าจูดูปัวเบียเกจายาไปเลยในงานอะไรพูดไม่รู้มุ่งเอาจ้ะปัญญาเยี่ยมมาอีเชนดูฮะเลยนิจจาเกียไปเลยท้าบีเม ในงานนี้ลูกมีโอ้ก็ดูขับเป็นเลยวิสิเกเรสิบโอจูจีดีฮะตุลุเยลุยาดูดูเด็กจีนที่ข้ามยาวงคันเกเรต้องมาเกเรมีมีสิเกเดลูตุลุจูลงเกเรอพี่ดูดูเลยอพี่บีเยี่ยยูขันเกเรมีมีสิเกจ้าบ่าวถ้าจังที่เด็กจีนยังดูกูเปลี่ยนอีมาโรดูกูเปลี่ยนอีกาลาเตียมยาดามุทรานซิชันเนจัสต์อแมนเกลูอัลลูนีบ่าวีดามาดาตีเงินเดยิ่งเงินเด
ยี่สิบคะแนนตัวเองกูเปลี่ยนยี่พินในบาลีเมื่อขมิ้นก็บีด้วยในซีซั่นเดนเซตเดกบ้ามีมามีเดียมีเงินซีซั่นกูน่าเสียงเงียบชิบาร์เอ้กูดูข่าวตอนนี้กูนี่ยาร์ไรทั่วเรื่องปีนี้จะมามีมาปีจันทร์ซีซั่นกูเดนเซตปีมาบ้ามาอีจันทร์จะก็ซีซั่นเดนเซตทวารีขมิ้น
เพื่อนเนี่ยกินเช่นเปียวเมื่อวานเช่นนี้พี่บาร์ดีตัวเราชนะเช่นพี่เอโก้ยืนอะไรตัวเราชนะเป็นสาวอีเมย์พี่เอฟเฟสต์สามยีน่าออกมาแล้วเพื่อเจ้าเรตัวเราชนะเนี่ยไม่ใช่ที่เนี่ยไม่ใช่ยังอาสาวีกูรอเนี่ยมาพี่ก็เป็นสามยีอาศิษย์งานนี้เป็นเจ้าเป็นจมารีเช่นเอโก้ยังคงเฟสต์สามยีน่าก็แม่เนี่ยมาไม่ใช่ตัวเรียบอยู่สุดทางไปแล้วเรตัวเราชนะไม่ใช่ลูกพี่เอฟเฟสต์มารีมูจอสุดเรตัวเราชนะพี่ดูเรื่อยๆยังวัน
supro, mojo sure dorasin, sutang bilavari. Halo, ere sune, bibiasiche. Kido halulin sure dorasinaro, minglava view ede, netema view, wino dare, alo, nikao gemma, shizavazilu, sumungao, tang bilai paribia. Tanoga view BBC, RFA paid at the Uba. Internet line account in Niyama, Radio Deka, the Tinley, Natan Layaro, Azi to Quet Tau Yatlu, Kazami Vari, Tanoga Hoi in Luhangi, Shidi at Chenega Sabio, Radio Tolan Zetiko, Natan Gerawa, the Native Zema Radio Go, Namatan Yang, Pimutuku, Zulun Tazlu, Kazaya Vari, Kidwa Lulin Sure Dorasin, Shila Pipari, Tima Mehu Mila Dorasin, Diawe Saligule, Popia Pizamari, Mo Angel Sure Dorasima. ဖြူရီခင်ဗျာကျွန်တော်ဖြူရီကိုအာနာမသိရင်ကနားထောင်ဖို့စိတ်တောင်မကူခဲ့ဘူးပါဘူးအာနာသိမ့်ပြီးနောက်ပိုင်းတော့မှဖြူရီကိုအငမ်းမရနားထောင်နေတဲ့ဂျန်စီတယောက်ပါအခုလိုနားထောင်နေရင်ကကျွန်တော်သိစင်နေမိတာကဖြူရီရဲ့ဖြစ်တည်မှုတမိုင်းကိုပါဒါကြောင့်မလို့အပန်းမကြည့်ရင်ဖြူရီရဲ့တမိုင်းကြောင်းလေးကိုပြန်ပြောင်းပြောပြပေးပါတယ်ကျွန်တော်ဖြူရီရဲ့ဘစ်ဖန်တယောက်ပါလို့ရေးလာပါတယ်ဟုတ်က
ပဲစင်စားသူ့ရဲ့စာထဲမှာလည်းကျွန်မပြန်ပြီးတော့လိမ့်လေးကိုလည်းထည့်ပေးလိုက်ပါတယ်ကျွန်မတို့ဗီဒီယိုအမေရိကန်တန်ရဲ့ဒီစာပြောဖြစ်တည်တဲ့သမိုင်းလေးကိုလည်းထည့်ပေးလိုက်ပါတယ်เนาะတခြားသိစီနေမဲ့တော်ရရှင်တွေအတွက်လည်းခက်တူတူအကျဉ်းချုပ်ပြီးတော့ဒီလေးလိုက်မောင်ကနေပြန်စားပေးကြပါလိမ့် ကျွန်တော်တို့ဗီဒီယိုအမေရိကန်သတင်းဌာနကသတင်းလွတ်လပ်ခွင့်မရှိတဲ့သတင်းလွတ်လပ်ခွင့်ကိုကန့်တက်ချုပ်ချယ်ခဲ့ရတဲ့ကမ္ဘာနေရာဒေသများကပြည်သူတွေစီကိုဘာသာစကားပေါင်း50ငါးမျိုးကျော်နဲ့မီဒီယာလိုင်းပေါင်းစုံကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။ဗီဒီယိုကိုထောက်ကူရ50နှစ်ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။နောက်ပြီးတော့ Voice of America VOA American သံဆိုတာအမေရိကန်ပြည်သူတွေရဲ့အခွန်အရေးနဲ့ထောက်ပံ
ဝက်ဘ်ဆိုက်မြင်တာပေါ်မှာဖတ်ရှုလို့ရနိုင်ပါတယ်နော်နောက်ထပ်တော်ရဆင်တယောက်ကတော့စာတူတူလေးရေးပြီးတော့မေးလာတာပါ view ညမှာညချန်9နိုင်ကနေ10နိုင်အထိသတင်းကျင်းစာရဲ့နေရာမှာလက်ကလေးတွေနဲ့ညွှန်ပြနေတာပါပါလေတဲ့ဟုတ်ကဲ့ပါဒီတော့ရှင်ကျမတို့ရဲ့ radio ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားနဲ့လည်းပြတာတဲ့အစီအစဉ်ညပိုင်း9နာရီကနေ10နာရီ radio အစီအစဉ်ကိုကြည့်ပြီးတော့မေးတာဖြစ်ပါတယ်။ဒါဟုတ်ကဲ့ဒီမှာပထမဦးဆုံးဖြေကြားချင်တာကမနေ့ပိုင်းအစီအစဉ်နံပါတ်ည9နာရီကနေ10နာရီအစီအစဉ်တွေက radio အစီအစဉ်တွေဖြစ်ပါတယ်နော်။ကျမတို့ကတော့ radio on television radio အစီအစဉ်ကိုရုပ်မြင်သံကြားပေါ်မှာပူတယ်ပြတာခြင်းလို့ခေါ်ပါတယ်။ရေဒီယိုအစီအစဉ်ဖြစ်တဲ့အတွက်ရုပ်မြင်သံကြားနဲ့လည်းရိုက်ကူးမှုကတော့ခွာပါသေး။ရေဒီယိုအတန်လွင့်ခန်းထဲမှာကင်မရာတွေထားထားပြီးတော့ရေဒီယိုအတန်လွင့်ပုံတွေကိုကြည့်နေကြရတာဖြစ်ပါသေး။ဒါကြောင့်မလို့ကျမတို့ရေဒီယိုမှာအစီအစဉ်တင်ဆက်သူနောက်ပြီးတော့သတင်းဖတ်ကြားသူပြီးတော့ဒီနေ့တာအတွက်သတင်းဆောင်မတွေကြိုတင်ပြီးတော့အတန်သွင်းထားတဲ့အပတ်စဉ်ကဏ္ဍတွေရှိပါသေး။ဒီတော့ရေဒီယိုထုတ်လွှင့်မှုသဘောအဖြစ်ကျမတို့ကကိုဖတ်တဲ့အလဲပြီးသွားရင်ဘယ်သူစီသွားရမလဲဆိုတာအစီအစဉ်စာရွက်ထဲရအတိုင်းရှိထားပြီးသားဖြစ်ပေမဲ့လည်းဒီအောင်တဲ့အမားကင်အောင်လို့လက်ကလေးတွေနဲ့ပြသရပါတယ်။ကိုစီရပြီးသွားရင်သူစီကိုသွားမလားဒါမှမဟုတ်လေဒီကြိုသွင်းထားတဲ့တခုကိုလွှင့်မလားဆိုတာမျိုးပါ။ဥမာဆိုရင်အစီအစဉ်တင်ဆက်သူကသတင်းတွေပြောပြပေးပါဆိုရင်သတင်းဖတ်တဲ့သူစီကိုလက်ညွန်ပြပါတယ်။အဲ့ခါမှာသတင်းဖတ်တဲ့သူကသတင်းတွေဖတ်ကြားရတာဖြစ်ပါတယ်။ဒါမှမဟုတ်လေအတန်သွင်းထားပြီးသားသတင်းဆောင်မကိုထုတ်လွှင့်မယ်ဆိုရင်အပြင်ကအင်ဂျင်နီယာကဖွင့်ပေးရတာမလို့သူစီကိုလည်းညွန်ပြရပါတယ်။အဲ့ဒီသဘောပါ။ဒါမျိုးကအခုမှမဟုတ်ပါဘူးရှင်။ကျမတို့ရေဒီယိုလွှင့်တဲ့တခြားလုံအဲ့လိုမျိုးအချက်ပြရတဲ့စနစ်ရှိပါသေး။အခုတော့မှဒီရေဒီယိုထုတ်လွှင့်နေတာကိုတော်ရရှင်နေလဲရုပ်မြင်သံကြားကနေပြသပေးနေတာမလို့တော်ရရှင်နေမြင်ကြရတာဖြစ်ပါသေး။အခုတော်ရရှင်ရဲ့မိကွန်းကလည်းသူတယောက်ထဲမှမဟုတ်ပါဘူး။သူများတွေလည်းတော်တော်လေးမင်းနေကြတာမလို့တခါရဲပဲပြည့်ပြည့်စုံစုံပြင်ပြီးတော့ဖြေကြားပေးလိုက်ပါရနော်။ဖြူရီအစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဆက်ပြောတော့တဲ့တော်ရရှင်တယောက်ရဲ့စာကိုလည်းပြန်ချပေးစမှာလေသူကကျမတို့ထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍနာမည်တစ်ခုနဲ့ပတ်သက်ပြီးတော့သူသိချင်တာကိုမေးလာတာဖြစ်ပါလေ
လွန်ခဲ့တဲ့တစ်လကျော်နှစ်လလောက်က VOA website ကနေပြီး email နဲ့မေးခဲ့ဘူးပါလေမှမရရဥတင်မောင်တန်းရဲ့အတန်ကို VOA ကနေပြန်ချလာရလို့နှုတ်ခွန်းဆက်စကားဆူလိုက်ပါသေးတယ်ကျွန်တော်မေးခဲ့တာကိုလေလိုင်းပေါ်ကနေပြန်ဖြေခဲ့သလားဆိုတာမသိလိုက်ပါဘူးemin နဲ့ reply လုပ်ပေးဖို့ကိုလည်းမြတ်တာရခံခဲ့တာပါမိရတဲ့အကြောင်းရင်းကတော့ကြာသာပတင်းနေ့ညပိုင်းမှာထုတ်လွှင့်နေတဲ့တိုင်းရင်းသတင်းအစီအစဉ်ပါပဲ VOA ကလွှင့်နေတာကြာပြီဖြစ်ပေမဲ့နားထဲမှာအခုထိမသေးခွဲတာကတော့အဲ့ဒီအစီအစဉ်ကိုပူးပေါင်းတင်ဆက်နေတဲ့အဖွဲ့အစည်းနာမည်ပါ VNN ဝိုင်းတော်သားလို့လို VNN ဝိုင်းတော်သားလို့လို့ကြားနေရတာပါတခါတရံ Viva လို့လို Fiva လို့လို့လည်းကြားရပြန်ပါတယ်ကိုစည်းတဲ့မြင်းအထီးလားအမလားမသိဘူးဖြစ်နေလို့ရင်ခံနေတာကြပါပြီဘိုးလိုနာမည်လားတိုင်းသားနာမည်လားဘာလားပေါ့ဗျာတိတိကျကျသိချင်လို့စာရေးပြီးအကြောင်းပြန်ပေးပါလေလိုင်းကနေဆိုရင်ထပ်ပြီးအကြားမှနေမှာဆိုလို့ပါပင်တိုင်းဆောင်းမရှင်ဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့အတန်ကိုမကြားရတာတော့အတော်လေးစိတ်မသက်သာရပါဘူးသူ့ရဲ့သုံးသက်ချက်တွေကလက်တွေ့ကြပြီးကိုယ့်သဘောထားတွေနဲ့90ရာခိုင်နှုန်းလောက်တိုက်ဆိုင်မှုရှိနေလို့ပါဦးတင်မောင်တန်းလဲဘေးမတိရမခပဲပြန်ရောက်လာတဲ့အတွက်ဝမ်းသာမိပါကြောင်းစကားပါပေးစီလိုပါပဲ VOA ဝိုင်းတော်သားများကိုလည်းကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်မေးထားတာ VNN ဝိုင်းတော်သားလို့လို့ VNN ဝိုင်းတော်သားလို့လို့ဆိုလို့အမှန်တကယ်တော့ BNI ဖြစ်ပါတယ် B
PNI Shigaro Burman News International ဖြစ်ပါတယ်။နောက်ပြောတစ်ခါတလေ Fever Lulu Beaver Lulu ကြားရပြန်ပါတယ်။ Okay အဲ့ဒီတိုင်းရင်းသင်းလွှာတင်ဆက်ပေးနေတာ FEVR Free Ethnic Voice Radio လွတ်လပ်သောတိုင်းသားအသံရေဒီယိုကဖြစ်ပါလိမ့်ရှင်။ဒါကြောင့်မို့ Fever ဆိုပြီးပြောနေကြတာပါ။တည်ကျင်တာလေးတရားလို့ခြေနဲ့မယ်ထင်ပါရဲ့နော်ဒီတော်ရရှင်ပြောသလိုမျိုးတိတိကျကျတည်ကျင်လို့စာရေးပြီးအကြောင်းပြမှာတဲ့လေလိုင်းအားဆိုရင်ထပ်ပြီးတော့အကြောင်းမှားနေမှာဆိုလိုပါတယ်ဟုတ်ကဲ့စာရေးပြီးတော့လည်းအကြောင်းပြန်လိုက်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့ရှင်အခုချိန်ကနှစ်သစ်အစာပိုင်းပဲရှိနေရမလို့ဒီတစ်နှစ်လုံးအရင်နှစ်ကထက်ပိုကောင်းမွန်တာယာငြင်းငြင်းတဲ့အခြေအနေမျိုးကိုပိုင်ဆိုင်နိုင်ပါစေလို့ထပ်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်ကျွန်တော်တို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေသဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတင်းငရီနေညပိုင်းနဲ့တင်းနနာနေမနေ့ပိုင်းချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ video ကိုလည်းစာရေးကြပါဦးနော်။တော်ရရှင်တွေအားလုံးရှင်နှန်းချမ်းမြေကြပါစေရှင
်။မအေးသနာကြစီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုမတင်ဆက်ခင်မှာအခုတစ်ခါတော့သတင်းတွေကသုတအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မန်းညိုညိုလင်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကမ္ဘာပေါ်မှာပြည်ရင်းပိဋိဒက္ခတွေပဲဖြစ်ဖြစ်နိုင်ငံအချင်းချင်းတွေကြားပိဋိဒက္ခတွေပဲဖြစ်ဖြစ်အဆုံးသတ်နိုင်ပုံနဲ့တရားဥပဒေအရမှန်ကန်တဲ့ဆုံးဖြတ်မှုတွေရှိလာဖို့အတွက်နိုင်ငံတကာတရားရုံးတွေကိုအသုံးချလာကြပါတယ်။နိုင်ငံတကာတရားရုံးတွေအကြောင်းပြောတဲ့အခါ ICJ လို့အတူကောက်ပြောဆိုကြတဲ့ International Court of Justice နိုင်ငံတကာတရားရုံးဆိုတာနဲ့ ICC International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးဆိုတာကိုသတင်းတွေထဲမှာတွေ့ချင်ရမှာပါ။အဲ့ဒီ ICJ နဲ့ ICC နှစ်ခုစလုံးကတော့နိုင်ငံတကာတရားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလှုပ်ဆောင်ကြတာပါ။ဒါပေမဲ့ပွဲပြားခြားနားမှုတွေတော့ရှိပါတယ်။ဒါကြောင့် ICJ နဲ့ ICC ဘယ်လိုကွာခြားလဲဆိုတာကိုကြည့်မယ်ဆိုရင် ICJ နိုင်ငံတကာတရားရုံးဆိုတာကကုလသမဂ္ဂရဲ့တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပြီး ICC နိုင်ငံတကာရာဇဝတ်မှုခုံရုံးကတော့နိုင်ငံတကာအစိုးရတွေနဲ့ပတ်သက်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ICC ဟာလိုအပ်လာတဲ့အခါအစိုးရတစ်ခုခုကအကူအညီတောင်းလို့ပဲဖြစ်ဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီကစုံစမ်းစစ်ဆေးဖို့ပြောဆိုတင်ပြလာလို့ပဲဖြစ်ဖြစ်အမှုတွေကိုစစ်ဆေးရတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။
ICC ကိုခုနကသမ္မတရဲ့ပြင်ရင်အရာ1965ခုနှစ်ဇွန်လမှစတင်ဖွဲ့စည်းခဲ့ပြီး1996ရာ၄၀ကခုနှစ်အေပီလမှာလုပ်ငန်းတွေကိုစတင်အကောင်အထည်ဖော်လုပ်ဆောင်ပါတယ်။ICC ကတော့1960ခုနှစ်မှာနိုင်ငံပေါင်း160ကိုစလဲပြီးညှိနှိုင်းဆွေးနွေးကြပြီး Rome Schedule ရောမစာချုပ်ကိုသဘောတူခဲ့ကြပြီး ICC ကိုတည်ထောင်ခဲ့တာပါ။ ICJ ယုံကြော ICC ယုံကြော Netherlands နိုင်ငံတဟိတ်မြို့မှာရှိပါတယ်။ ICJ နိုင်ငံတကာတရားရုံးအနေနဲ့နိုင်ငံတွေအကြားငြင်းငြင်းဆိုင်ရာအငြင်းပွားမှုနဲ့ပဋိပက္ခဖြစ်မှုရေပိုင်တဲ့အငြင်းပွားမှုကုံတွယ်ရေးဆိုင်ရာအငြင်းပွားမှုတွေနဲ့သဘာဝအငြင်းမြင့်ဆိုင်ရာအငြင်းပွားမှုတွေအပေါ်ကင်တွယ်ဖြစ်ရှင်းရပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးကတော့လူမျိုးရုံးတပ်ဖြတ်မှုတွေ၊လူသားဖြစ်တည်မှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေ၊စစ်ရာဇဝတ်မှုတွေ၊အချုပ်အခြာအာဏာရှိတဲ့နိုင်ငံတစ်ခုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေ၊စတဲ့ရာဇဝတ်မှုဆိုင်ရာကျူးလွန်မှုတွေကိုစစ်ဆေးကင်တွယ်တရားစီရင်ရတာဖြစ်ပါတယ်။ ICJအနေနဲ့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်မှာပဲတရားရေးဆိုင်ရာကြားနာစစ်ဆေးမှုတွေပြုလုပ်ပြီး ICC ကတော့ ICC ရဲ့တရားစီရင်မှုဆိုင်ရာသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီပြီးဆိုရင်ဘယ်နိုင်ငံကမှမဆိုစုံစမ်းစစ်ဆေးတရားစီရင်မှုတွေပြုလုပ်နိုင်ပါတယ်။တရားရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုတော့ ICJ က ICJ ဥပဒေပြဋ္ဌာန်းချက်အတိုင်းလိုက်နာဆောင်ရွက်ပြီး ICC ကတော့ Rome Statute ရောမဥပဒေပြဋ္ဌာန်းချက်စာချုပ်အတိုင်းလိုက်နာကျင့်သုံးပါတယ်။ တင်ပြလာတဲ့အမှုတွေကိုစုံစမ်းစစ်ဆေးဖို့အတွက် ICJ မှာတရားသူကြီး15ဦးရှိပြီး ICC မှာတော့တရားရေးဆိုင်ရာရှင်နေ18ဦးရှိပါတယ်။ ICJ ရဲ့တရားသူကြီးတွေကိုကုလသမဂ္ဂထရီရီနီလာခန်နဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးပြီး ICC ရဲ့တရားရေးဆိုင်ရာရှင်နေတွေကိုတော့ ICC အဖွဲ့ဝင်နိုင်ငံတွေကရွေးချယ်ပေးပါတယ်။ တာဝန်ဆောင်ရမယ့်တက်တန်းတွေကတော့နှစ်ခုစလုံး9နှစ်စီးရှိကြတာပါ။ ICJ ကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်ပါတယ်။ ICC မှာတော့လောလောဆယ်အဖွဲ့ဝင်နိုင်ငံပေါင်း123နိုင်ငံရှိပါတယ်။အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံဟာ ICC ရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပေမဲ့2019ခုနှစ်မှာဖိလစ်ပိုင်နိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်ကနှုတ်ခွတ်ခဲ့ပါတယ်။မြန်မာနိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပါဘူး။ ICC နဲ့ ICC
မှာမတူညီမှုတွေရှိပေမဲ့တူညီတဲ့အချက်တွေကတော့နိုင်ငံတကာမှာဥပဒေမဲ့အနိုင်ကျင့်ရက်ဆက်မှုတွေမရှိဘဲလူသားတိုင်းဟာတရားဥပဒေစိုးမိုးမှုအောက်မှာငြင်းငြင်းချမ်းချမ်းလူအခွင့်အရေးပြပြဝဝနဲ့နေထိုင်သွားနိုင်ကြဖို့ဖြစ်ပါတယ်။ပညာညိုလင်စီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဒီနေ့ညပိုင်းအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကဏ္ င်ဖြူထွေးနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ပြည်ထောင်နိုင်ငံကအသက်84နှစ်အရွယ်အမျိုးသားတူဟာဖက်ဒရယ်နီတမုတ်တရားကိုကနူးလေတစီနဲ့ဖြတ်သန်းမှုကြိုးစားနေပါတယ်။ဂျွန်ဂျက်ဆာဗာဟာပေါ်တူဂီနိုင်ငံဆေးစကတ်မြို့ကနေသူခီးစဉ်ကိုဇန်နဝါရီလ1ရက်နေ့မှာစတင်လိုက်တာဖြစ်ပြီးကာရီဘီယံကျွန်းစုရေစီကိုရက်90ကျော်မှရောက်ဖို့လည်းရည်မှန်းထားပါတယ်။ဆာဗာဟာအဲ့လိုရောက်ဖို့အတွက်ဒီနေ့ကို10နာရီကနေ10နာရီအထိလှော်ခတ်မှာဖြစ်ပါတယ်။သူဟာ2019ခုနှစ်တုန်းကလည်းဆယ်ပေလောက်ကျယ်တဲ့စီပိုင်းနဲ့အဲ့ဒလန်နေတမုတ်တရားထဲမှာအောင်အောင်မြင်မြင်ညှောခဲ့ပူတဲ့သူဖြစ်ပါတယ်။စစ်မှုထမ်းဟောင်းတယောက်လည်းဖြစ်တဲ့ဆာဗာဟာ The Adrosius လို့နာမည်ပေးထားတဲ့အရှေ26ပြည်ကျော်အလေးချိန်ကြံလောက်လေးတဲ့လေမော်ရောင်တောက်တောက်ကနူးလင်နဲ့တမုတ်တရားကိုကူဖြတ်မှာပါ။အစားအသောက်ပေါင်း660ကျော်တည်ဆောင်သွားပြီးတော့သူ့မွေးနေ့ဖြစ်တဲ့ဇန်နဝါရီလ14ရက်နေ့မှာတောက်ဖို့အတွက်ရှမ်ပိန်ဒပလင်းကိုလည်းယူဆောင်သွားပါတယ်ရှင်။
ဂျမနီနိုင်ငံကအသင်းအဖွဲ့စီလုံးရေးအတွက်လေ့ကျင့်သင်ကြားပေးသူတယောက်ဟာကိုဗစ် -19 ကာကွယ်ဆေးထိုးကြဖို့လှုံ့ဆော်တဲ့အနေနဲ့သိုးတွေကိုသုံးပြီးတော့မြေကြီးပေါ်မှာဆေးထိုးရပုံစံပုံဖော်ခဲ့ပါတယ်။ Hesper Azor ဟာသိုးအကောင်ပေါင်း900နဲ့ဆိတ်တချို့ကိုသုံးပြီးတော့ပေ330လောက်ရှိတဲ့ဆေးထိုးအကြီးကိုပုံဖော်ခဲ့တာပါ။သိုးတွေဆိတ်တွေနေရာတကျရပ်ဖို့အတွက်လည်းပတ်မုတ်အစတွေကိုမြေပေါ်မှာချထားခဲ့ပါတယ်။သိုးတွေဟာလူတွေရဲ့သဘောထားပျော့ပြောင်းလာအောင်အားပေးပြီးတော့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းတဲ့သူ့ရဲ့သတင်းစကားကိုလူတွေရမယ်လို့မျှော်လင့်တဲ့အကြောင်းသိုးတွေကိုသုံးပြီးကုမ္ပဏီအသင်းအဖွဲ့တွေကိုလေ့ကျင့်ပေးသူအက်ဇောကပြောပါရယ်သိပ္ပံနီးကြအကျိုးအကြောင်းစီလျော်တဲ့တိုက်တွန်းချက်တွေအစားအခုလိုစိတ်ခံစားချက်ကိုဦးစားပေးတဲ့တိုက်တွန်းမှုတွေဟာလူတွေရဲ့အသိစိတ်စီကိုရောက်နိုင်မယ်လို့မျှော်လင့်ကြောင်းအက်ဇောကပြောပါရယ်ဂျာမနီနိုင်ငံမှာဆေးနှလုံးထိုးထားသူ81ရာခိုင်နှုန်းကျော်နဲ့ဆေးသုံးလုံးထိုးထားသူ40ရာခိုင်နှုန်းလောက်ရှိပြီးတော့တခြားအနောက်ဥရောပနိုင်ငံတွေနဲ့နှိုင်းယှဉ်ရင်
COVID ကာဝယ်ဆေး ထိုးထားတဲ့ နှုံ နည်းနေသေးပြီး အပြင်းထန် ဆန့်ကျင်သူတွေထက် ဆေးထိုးရမလား မထိုးရဘူးလား ဆိုတာ မသေးကြတဲ့သူတွေ များနေတဲ့ နိုင်ငံတစ်ခုလည်းဖြစ်တယ်လို့ ဥရောပယောဂကာဝယ်ထိန်းချုပ်ရေးစင်တာက အချက်အလက်တွေကပြနေပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ကစစ်စစ်ကူးမှာမွေးတဲ့အမွှာကလေးနှစ်ယောက်ကတော့15မိနစ်ပဲကြာပြီးမွေးတယ်။မွေးတဲ့နှစ်တွေကွာခြားသွားပါတယ်။အိုင်လင်းနဲ့အယ်ဖရက်ဒိုထရူဂျီလိုလူနာမည်ပေးထားတဲ့ဒီအမွှာမောင်နှမနှစ်ယောက်ဟာတယောက်က2မကူးခင်17နှစ်တကူကူးပြီးတော့မှာမွေးတဲ့အတွက်မွေးတဲ့နှစ်မတူပဲဖြစ်သွားတာပါ။အသက် 26.6 ပေါင်အောင်စားရှိတဲ့အကိုဖြစ်သူအယ်ဖရက်ဒိုကအရင်မွေးလာခဲ့တာဖြစ်ပြီးတော့အလေးချိန်9ပေါင်16အောင်စားရှိတဲ့မြမဖြစ်သူအိုင်လင်းကနောက်မှမွေးတာပါ။ရောဘတ်စ်နဲ့မက်ဒရီဂယ်စနီးမောင်နဲ့အတွက်ဒီအမွှာလေးတွေဟာ၄ယောက်နဲ့၅ယောက်မြောက်ကလေးတွေဖြစ်ပါတယ်။သူတို့နှစ်ဦးရဲ့မွေးနေ့တွေကိုတည့်ရက်ထဲမှာပဲအတူတူကျင်းပမှာဖြစ်ပြီးအသက်ကြီးလာရင်တော့မွေးနေ့ဘာလို့ကွာသွားတာလဲဆ
အမွာတသိန်း၂၀၀၀လောက်မွေးဖွားကြပြီးအမွာနှစ်ယောက်မွေးနေမတူတာမျိုးကတော့ရှားပါတယ်လို့ပြောပါတယ်အခုလိုမွေးနေမတူတာမျိုးကတော့အကျိန်၂သန်းမှမှတစ်ကျိန်ဖြစ်နိုင်တဲ့အထိရှားပါတာမျိုးဖြစ်တယ်လို့မွေးဖွားပေးတဲ့ဆေးရုံကခန့်မှန်းထားပါတယ်ရှင်
သူကြဆံပြသတင်းများအစီအစဉ်ကိုကိုငင်းချက်နဲ့မခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သွားရရှင်နေနဲ့ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်အဖြစ် General go phone net set to a genus, so not generally a young phone number got did nit on your net, don't shin it, long ali people like me. A good old Jan she needed Chema, the engine go, goes over and got to let Jinja be market by it, yeah.
Imaning a Masudaka and a thing like them, and if you while at Dianiga Salo, Pansi Chonon, you can tie to Suzu Bong, sit on Lea, Chosashi Ushi B, Aitega. ငါးရ33လေးဦးကတော့ထောင်ထောင်ချမှတ်ခံထားရပြီဖြစ်တယ်လို့နိုင်ငံရေးကျင်းသားများကကိုညီဆောင်ဆောင်ရည်အတင်းအေအေပီပီကမနေ့ဇန်နဝါရီလရှိရနေ့ရက်စွဲနဲ့ထုတ်ပြန်တဲ့နောက်ဆုံးအစီအကံသားမှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲစစ်တပ်ကအာဏာသိမ်းထားတာဆက်တလကျော်လို့တနည်းအတွင်းကိုရောက်လာတဲ့အထိဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဒီကနေ့အထိရှိနေသေးဖြစ်ပါတယ်ခင มวงเขียนเนี่ยก็ทบทวนลาจาบาร์เลยแต่ในด้านนั้นการตัดเดนเนสต์จะเปลี่ยนแปลงแตกแขกลาจาบีสต์ก็ลีจังวันนี้แตกแขกต่อเมื่อสุดเดือนนี้ทุลาจาวอคุลูทบทวนลาจาราลูบางกอล์ฟโพสต์เรื่องราวจีก็ยิบาร์เลยลาดูเบตักเขียนเมื่อสามโยก็ทบทวนลาจาร์เลยสิบเอ็ดช่องดูขาดเดบังอ่ะง่ายสิสิชาวสิบีลูดานิสันนัทเอาทามุกุญีเดบับเป็นนี่เดลูแทนยามาเนซ่าทิ้งโจยตัสกังอ่ะนิชินเรื่องราวก็เปลี่ยนจากเกบาร์เลย เช่นเดียวกันยูเครนยังคิดว่าตัวอเมริกันนั้นสูญมูลค่าลดลงไปแล้วอเมริกันยังพิจารณาตัวประกาศต่างสูตรทาร์เรอันนั้นอุตสุนัยงานนี้ก็รัสเซียลงยุ่งอยู่อาม่าแคมป์ปีอาเมสุรเอชโกชอบไปมาพบผู้ลูรัสเซียก็ดิ้งหนีเพื่อจะไปเร่ที่สูญเวรีโกอันนี้มีส่งตับยังกางตับยังในนี้ลูเล่รัสเซียประกาศเพื่อสู้อะไรกันนะ สุบมูเรจังลุงอารมณ์จักรพันธ์สิทาร์เรลูกาซัคสถานอาณาบริเวณนี้ก็ทิ้งเงินนี้ก็เพื่อว่าเร่ สิ่งนี้เรามุ่งที่อันนั้นงามอุดรสุดๆไปงานตรงที่ต้องจะงาอู่กับพันธุ์สิทธาราพิเดลูปีเรียวันจิตานาตาวันสิทธุดูกูกูกาบิโรปีเรียนตรีมีดีอะไรมาพบยาจาวเล็กเนี่ยกบาตวันกุศลเนี่ยกบิมีวิชาคุยโอเมครุนกุศลมุเรเลียมีอันเชื่อปานิรามาอันนี้อะไรกันมาสันวายลาเชียนในสิ่งนี้ที่เอเทเรียกับบุกุศลตัวแต่ตั้งลีดาวน์นัทเอาหนีบาสิเกะวันเนี่ยแต่หาปีเกะเรามีลากาซาโล คนละอัตวิมาคุ้มเสมอมีอาจงพิบาร์เลยฟิลิปปินส์เองก็มาเล่นนั่นสิลีน่าอัตวิมคุ้มเสมอตัวบ้างนัดตั้งชื่อท้องเจ้าชีเกเรลูฟิลิปปินส์จะมาอีตั้งชื่อตัวเรียกพิบาร์เลยคุณเนี่ยเรียนจริงจังกูกูจะวันไหนจีนยาพิเกราพิบาร์เลยที่นี่ซีเซนทั่วโลกยังมีการนั่งลองพิบิโรดังนั้นไม่ใช่ยาอินเจเนียร์ริการ์เอลเซนตุสเน็ตนิกอีวานอฟตูพิบาร์เลย
View American Tanya Tanigun in Yah by Mimabada season ago, Nya Kunaigani, Senai, Lindometer, Sako, Kilos Tingaling Atonia, Lindometer, and Sanga, Kilos Titis, Shikontonia, Lindometer, Tosan, Kilos Kutongan, and Lind Lambita, Tiakuze, Kilos Tinga, Kongarugani, Tanlum Bigger, Chibare, View Gunasin, Tole, Chizu Tamare. So I see Alo Beacon Long John and Yabba, yeah, so yeah.
This program has come to you from the Voice of America, Washington.